လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိစ္စဟာဒီမြန်မာနိုင်ငံရေးမှာအထူးသဖြင့်ပေါ့လေ2015ခုနှစ်မတိုင်မီအလုပ်ကိုလုပ်ရမယ့်ကိစ္စအလုပ်သင့်တဲ့ကိစ္စတစ်ခုအနေနဲ့ဆရာမကြီးအနေနဲ့ရှုမြင်ပါလားခင်ဗျာ
အဲ့တော့ရှုတော့အမျိုးမျိုးရှိမှာပေါ့နော်အခုပဲကျမတို့မီဒီယာတွေမှာတွေ့နေရလို့ရှိရင်ပြင်ရင်တဲ့သူရှိတယ်လို့တစ်ခုလုံးအစ်စ်ပြန်ရေးမဲ့သူပြင်တဲ့ဟာမှလည်းဘယ်ဟာကိုပြင်သင့်တယ်ဘယ်ဟာကိုမပြင်သင့်ဘူးဆိုတော့အမြင်အမျိုးမျိုးရှိတော့လေသမရကြီးကလည်းစိန်ခွင်းနေမှာရောတွေ့တဲ့အခါဒီမှာရောမီဒီယာတွေနဲ့အင်တာဗျူးတဲ့အခါမှာရောပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဘယ်လိုပြရမလဲဆိုတာထည့်ထားတာပြင်ဖို့လိုရင်ပြင်ဖို့ပါအဲ့တော့လေကျမတို့ကမပြင်ဘူးဆိုတဲ့ဘက်ကလည်းမဟုတ်ပါဘူးပြင်မယ်ဆိုတဲ့ဘက်ကလည်းမဟုတ်ပါဘူးလိုအပ်ရင်ပြင်လို့ရပါတယ်ပြင်ဖို့လည်းခွင့်လန်းနေပေးထားပါတယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုပဲကျမဖြေချင်ပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေထဲမှာအထူးသဖြင့်ဥမာနိုင်ငံသားအားလုံးနိုင်ငံရေးထဲမှာလိုလလက်ပါဝင်ခွင့်မရှိဘူးဆိုပြီးထောက်ပြနေတာရှိပါတယ်အထူးသဖြင့်ဥမာဒေါအောင်ဆန်းစုကြည်လိုခေါင်းဆောင်မျိုးကိုသမရဖြစ်ခွင့်အရေးအခြေအနေကန့်သက်ထားတာရှိတယ်ဆိုပြီးတော့ထောက်ပြမှုတွေပေါ်မှာရောဆရာမကြီးနည်းဘယ်လိုများမြင်ပါလဲခင်ဗျဟု
တ်အဲ့ဒါလေးလေးကျမထင်ပါတယ်ဒါချုပ်တော်ထဲမှာ constitution ပြင်တဲ့အခါမှာ procedure ရှိတာပေါ့နော်အဲ့တော့ဒီပေါ်မှာရှိကြတဲ့ဆန္ဒအမျိုးမျိုးပေါ်မှာဆုံးဖြတ်တဲ့ပေါ်မှာမူတည်လိုက်မယ်ဖြစ်ပါတယ်ပြင်တဲ့နဲ့မပြင်တဲ့မူဆိုတာတည်းလေအဲ့ဒီလိုပဲကျမသဘောရပါတယ်ဟိုဆုံးဖြတ်ချက်ကအဖြေဖြစ်ပါလိမ့်မယ်နော်
တိုင်းရင်းသားအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီကနေ့အထိပြန်မှပြန်ငြင်းချမ်းမှုမရှိသေးတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ဆိုပြီးတော့လေလေ့လာသူတွေကထောက်ပြနေတာရှိပါတယ်ခင်ဗျဆရာမကြီးအနေနဲ့ရောဒီတိုင်းရင်းသားပြဿနာပြေလည်ဖို့အတွက်ဆိုရင်ပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်ဖို့ကိစ္စတွေအသေးရေးမဲ့ကိစ္စတွေဘယ်လောက်အရေးကြီးရလို့ခံယူထားတာရှိပါလဲခင်ဗျဟုတ
်ကျမအဲ့ဒီအမြင်တော့မရှိပါဘူးခုဒီ peace process မှာကြိုးစားနေကြတာလေဖွဲ့စည်းပုံကြောင့်တော့ခက်ခဲဟန်တာနှောက်ရှက်ဖြစ်တယ်လို့ကျမမမြင်ပါဘူးသူကသူအချိန်လေးတစ်ခုချိန်ခါတစ်ခုရောက်လာတဲ့အခါမှာအောင်မြင်သွားမှာပါဖွဲ့စည်းပုံကြောင့်တော့မဟုတ်ပါဘူးတိုင်းသားညီညာရေးမရသေးတာကြောင့်တော့ဖွဲ့စည်းပုံပြင်ဖို့လိုအပ်မှာမဟုတ်ဘူးလို့ကျမထင်ပါတယ
်တိုင်းသားကောင်းဆောင်တို့ချက်ထောက်ပြနေတယ်လို့ဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ပြည်ထောင်စုစနစ်ကိုတိုင်းသားတွေရဲ့အခွင့်အရေးကိုအာမခံပေးမှုမရှိဘူးဆိုပြီးတော့ထောက်ပြနေတဲ့အပေါ်မှာရောဆရာမအနေနဲ့ဘယ်လိုတွေများတုံ့ပြန်ပြောချင်ပါလဲခင်ဗျ
ကျမတို့အဲ့ဒါကိုလည်းလေဟောအဲ့လိုတော့မမြင်ပါဘူးဒီ constitution ကလည်းတိုင်းသားတွေကို discriminate လုပ်ထားတဲ့ provision နေလေမပါဘူးလို့ထင်ပါတယ
်အခုလွတ်တော်ကနေပြီးတော့ကော်မတီတရက်ဖွဲ့ပြီးတော့အခြေခံဥပဒေကိုပြန်လည်လေ့လာတုံ့သက်ဖို့ဆိုပြီးတော့ကော်မတီဖွဲ့ထားတဲ့အပေါ်မှာဆရာမအနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျ
ကောင်းပါတယ်ဒါလေလွတ်တော်ကလည်းစေတနာကောင်းနဲ့လုပ်တာပါပဲလေအဲ့တော့ဒီကော်မတီကနေပြီးတော့ကျမတို့ဒီအရေးကြီးတာကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဒီ constitution ပြင်တဲ့ခါမှာလိုက်နာမယ်ပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်ဖို့ပဲလိုပါတယ
်ဥမာပေါ့ဆရာမကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်ဆိုတော့အယူအဆရှိလာပြီဆိုရင်အထူးသဖြင့်ပေါ့လေအရေးကြီးဆုံးနံပါတ်1 2 3ပေါ့နော်အချက်တွေစီကြည့်မယ်ဆိုရင်ဆရာမကြီးလည်းဟိုဘလို့အချက်တွေကိုဖြင့်ပြင်လိုက်လို့ရှိရင်မြန်မာပြည်သူတွေအတွက်တိုင်းရင်းသားတွေအားလုံးအတွက်အကျိုးများမယ်လို့မြင်ရတာရှိပါလားခင်ဗျအ
ဲ့ဒါတော့ကျမစိတ်မဖြစ်ချင်သေးပါဘူးကျမတို့ဒီဟာပေါ်မှာလေစိတ်ပြတော့ဟုတ်ကျမတို့ဆုံးဖြတ်ချက်တစ်ခုခုမရှိသေးတဲ့အတွက်လေမဖြစ်တင်သေးပါဘူးเน
าะ။နောက်တိုင်းရင်းသားတွေအများစုကဒီဖွဲ့စည်းပုံကပြင်ဖို့ကတော့ခက်နေပြီ။ဟိုအစ်စ်ပြန်ရေးရမယ်။ဟိုတစ်ခုလုံးစလည်းဆုံးရေးရမယ်ဆိုတဲ့အယူအဆတွေရှိကြတယ်လို့ဆိုကြပါတယ်။ဆရာမအနေနဲ့ဟိုဒီပေါ်မှာဘယ်လိုများမြင်ပါလဲခင်ဗျ။အ
ဲ့ဒါကတော့ကျမတို့က constitution မှာကိုပြင်နိုင်တယ်လို့ပဲပါတာလေ။အစ်စ်ပြန်ရေးနိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်မပါပါဘူး။အဲ့တော့constitution နဲ့အညီပဲဆောင်ရွက်ဖို့လိုပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုလာမယ့်နှစ်နှစ်လောက်မှကျင်းပမယ်ဒီ2015ရွေးကောက်ပွဲမတိုင်ခင်မပြင်နိုင်ဘူးဆိုရောမြန်မာနိုင်ငံရဲ့အနာဂတ်အခြေအနေတွေဒီညီငယ်နဲ့ရှေ့ဆက်ဖြောင့်ပြူသွားနိုင်မယ်လို့ဆရာမကြီးမြင်ပါလားခင်ဗျအ
ဲ့ဒါပြောရရင်တော့လေကျမတို့ခုနအဖြေလိုပါပဲအယူဆမျိုးမျိုးပေါ့နော်ခုလက်ရှိလေနိုင်ငံသမရာကြီးကလုပ်နေတာဟာဒီဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်နေတာပဲကျမတို့တိုင်းတာတစ်ခုလည်းအောင်မြင်မှုတွေရနေပါတယ်အဲ့တော့ဒီဟာကိုပြင်မအောင်မြင်မယ်ဆိုတဲ့ယူဆမျိုးကတော့ကျမဒီပေါ်မှာ yes လို့တော့ဖြေဖို့ခဲရင်ပါတယ်နော
်ဟုတ်ကဲ့ဆရာမကြီးဒေါက်ခင်မြေမြေကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ